အစ္စရေးနဲ့ဟာမတ်စ်စစ်သေးကြွားတို့အကြားဖြစ်နေတဲ့ပဋိပက္ခကအရှေ့လက်ပိုင်းဒေသကိုကျော်လွန်ပြီးတင်းမာမှုတွေဖြစ်နေတာကြောင့်အမေရိကန်နိုင်ငံသားတွေနိုင်ငံခြားခရီးသွားလာတဲ့အခါပို့ပြီးသတိရှိကြဖို့နိုင်ငံခြားရေးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံသားတွေအတွက်တင့်တော်တဲ့ခရီးသွားလာမှုသတိပေးမှုတွေလှုပ်ဆောင်နိုင်အောင်အခြေအနေတွေကိုအမြဲမပြတ်သုံးသပ်နေတာကြောင့်အခုလိုသတိပေးချက်ထုတ်ပြန်ရတာဖြစ်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရမက်သျူမီလာကပြောကြားခဲ့ပါတယ်။
And then earlier today, we issued a worldwide caution alert where we advised U.S. citizens that due to
the increased danger, တပါတဝန်းနေရာစုံမှာတင်းမာမှုတွေတိုးလာနေတာနဲ့အတူအမေရိကန်နိုင်ငံသားတွေနဲ့အမေရိကန်အကျိုးစီးပွားတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေအကြမ်းဖက်မှုတွေဆန္ဒပြမှုတွေလှုပ်လာနိုင်တဲ့အန္တရာယ်ရှိလာနိုင်တယ်လို့နိုင်ငံခြားဌာနပြောခွင့်ရမက်သျူမီလာကကြာသပတေးနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။နိုင်ငံခြားမှာရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းပိုပြီးသတိရှိနေကြဖို့နိုင်ငံခြားရေးဌာနကအကြံပြုထားပါတယ်။အောက်တိုဘာလ9ရက်နေ့ကဂါဇာကမ်းမြောင်ဒေသမှာအစ္စရေး1400နေပါတည်ဆုံခဲ့ရတဲ့ဟာမတ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုပြီးဆုံးခဲ့ပြီးတဲ့နောက်အစ္စရေးတို့ဘက်ကလက်တုံ့ပြန်တဲ့အနေနဲ့ဂါဇာမှာအကြီးအကျယ်ပြန်လည်တိုက်ခိုက်နေပါတယ်။တိုက်ခိုက်မှုတွေအတွင်းပါလက်စတိုင်းပြည်သူတွေထိခိုက်ဒေဆုံးမှုတွေရှိနေတာကြောင့်ပါလက်စတိုင်းတွေဘက်ကထောက်ခံဆန္ဒပြမှုနိုင်ငံအတော်များများမှလုပ်နေကြပါတယ်။ဒီချိန်ထဲမှာပဲအစ္စရေးတို့အပေါ်ထောက်ခံအားပေးတဲ့ဆန္ဒပြပွဲတွေလည်းရှိနေပါတယ်ခင်ဗျာ။